င်းပါ English American Side ကန္တာမှာမှန်တယ်လို့ထိပ်ဝေရတဲ့ right ကိုအချိန်ခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း right on
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက right right ကမှန်တာ on on ကအပေါ်မှာဆိုတော့စကားစုတစ်ခုနဲ့တိုက်ရိုက်ထိပ်ဝေကတော့အမှန်ပေါ်မှာရောက်နေတာပေါ့ဒီအသုံးကစစ်တပ်မှာ right on the target ဆိုတဲ့ပြစ်မှတ်ကိုတည့်တည့်ကြီးထိတာအနုပညာဖျော်ပြပွဲမှာဒါရိုက်တာက Q ဆိုတဲ့အချက်ပြရင်ပြသလိုအမှားယွင်းအတင်းဆောင်ရှိပဲလိုက်လုံနိုင်တဲ့ဒလိကန်လေးဆင်းသက်လာပြီးအတူအဖျင်း right on the target right on လို့ပြောကြတာလို့ဆိုပါတယ် idiom အတိပဲကတော့လှုပ်လိုက်ပြောလိုက်တာဟာထိထိမိမိရှိတာကိုဆိုလိုပါတယ်ကျမတို့မြန်မာမှာတော့ဓာတ်ထိပဲဟေးလို့ပြောတာနဲ့တူတယ်လို့ဆိုရမှာပါဘန်စကားအရတော့ပြောတဲ့အတိုင်းဖြစ်တယ်မှန်လိုက်လေချင်းဟုတ်လိုက်လေချင်းပေါ့ဒီတော့နဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ What John said about the company's future is right on
John ကအဲ့ဒီ company ရဲ့အနာဂတ်ကိုကြိုပြီးဟောကိန်းထုတ်လိုက်တာမှန်လိုက်လीကွာလို့ဒီပေရပါတယ် George Cooper ရဲ့ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ What John said about the company's future is right on
ခုဆက်လက်တင်ပြပေးမှာကတော့
rightof way
ဖြစ်ပါတယ်စာလုံးပေါင်းက right right ကဒီနေရာမှာအခွင့်အရေးကိုဆိုလိုပြီး of of ကရဲ့ way way ကလမ်းဆိုတော့စကားစုတစ်ခုနဲ့လုံးဝအထိပဲကတော့လမ်းကြောင်းအရာအခွင့်အရေးရတာပေါ့ဒီအသုံးကတော့ကုန်းလမ်းရေလမ်းစတဲ့ခရီးသွားလာမှုနဲ့ပတ်သက်ပြီးစီကန်းတွေကနေဆင်းသက်လာတယ်လို့ဆိုပါတယ်ဥပမာလမ်းမှာကားမောင်းတဲ့အခါကြွေတဲ့ကားကတဲ့တဲ့သွားနေတဲ့ကားကိုဥစားပေးရပ်ပြီးတော့မှအဲ့ဒီကကြော်သွားတော့မှလမ်းချိုးမယ်ဆိုရင်ချိုးရမှာဖြစ်ပါတယ်။ဒါကြောင့်မလို့ဒီနေရာမှာတိတိသွားတဲ့ကားက right of way ဥစားပေးခံရမယ်အခွင့်အရေးရှိတာကိုဆိုလိုတာဖြစ်ပါတယ်။နောက်အဓိပ္ပာယ်တစ်မျိုးကတော့လူတူအနေနဲ့ဖြတ်တန်းပိုင်ခွင့်ရှိတာကိုဆိုလိုပါတယ်။ဥပမာအဖြစ်တစ်တော့ကနေဖြတ်တန်းခွင့်ပြုထားလို့ရှိလို့ရှိရင်အဲ့ဒီဖြတ်တန်းခွင့်ကို right of way သွားခွင့်ရှိတာကိုဆိုလိုပါတယ်။ idiom အဓိပ္ပာယ်ကလည်းဒီတိုင်းပါပဲ။စီမင်းရဥစားပေးရမှာဖြတ်တန်းဝင်ရှိတာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ Mary had a car accident last night, but she had the right of way. So it wasn't her fault.
Mary ကညာကကားတိုက်မှုဖြစ်တယ်လေ။ဒါပေမဲ့ယင်စီမင်းကသူ့ဘက်ကအမှန်ဖြစ်နေတော့ကားတိုက်တာသူ့အဖြစ်မဟုတ်ဘူးလို့ထိပေရပါတယ်။ George Cooper ရဲ့ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ။
Mary had a car accident last night, but she had the right of way, so it wasn't her fault.
ခုနောက်ဆုံးတင်ပြပေးမှာကတော့
serve someone right.
ဖြစ်ပါတယ်စာလုံးပေါင်းက serve serve ကဖြစ်မြောက်စေတာဖြစ်မြောက်အောင်ကူညီပေးတာ someone someone ကတူတူရော right right ကကောင်းတာမှန်တာလို့လုံးောက်ဒေးပေးရပြီစစဟုန်ရဲ့တရိုက်အသေးပဲကတော့လူတူတယောက်အနေနဲ့သူနဲ့ထိုက်တင်တာကိုရတာဖြစ်ပါတယ်။ idiom ဆိုတဲ့သွိုက်ဒီပဲကလည်းသိပ်မကွာလှပါဘူး။လူတူကအဖြစ်တစ်ခုခုလုပ်လို့သူ့တိုက်နဲ့သူပြန်ခံရတာလူတူအနေနဲ့သူများကိုလှုပ်လိုက်လို့သူပြန်ခံရတာမျိုးမဟုတ်တာလို့တော့ပြန်ထိတာပေါ့ကောင်းလိုက်တာစသဖြင့်ဘန်စကားမှာပြောတာနဲ့တူတယ်လို့ဆိုရမှာပါ။ကျမတို့မြန်မာမှာတော့ဒီနည်းအားဖြင့်ဝတ်ပြန်လေတာဝတ်ပြန်လိုက်တာနဲ့တူတယ်လို့ဆိုရမှာပါ။ဒီတော့နဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Serves you right John for spending all your money. Now nobody will lend you any.
John ရှိတဲ့ပတ်စံအကုန်လုံးသုံးပြတော့ကိုတိုင်နဲ့ကိုခံပေါ့ခုဘယ်သူကမှမင်းကိုပတ်စံချေးကြမှာမဟုတ်ဘူးလို့ထင်ရပါတယ် George Cooper ရဲ့ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ Serves you right John for spending all your money. NowNobody will lend you any.
ဒီတင်ပါ right ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
right on, right of way, serves you right.
တို့ဖြစ်ကြပါတယ်။နောက်တင်ပါခုလိုခြေမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။